ပဲခုတ်တိုင်းကြောင့်လေးပင်ခရိုင်ထဲမှာစစ်တပ်နဲ့ကရင်အမျိုးသားအစည်းအရုံး KNU KNL တို့ရဲ့တိုက်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့ဒုက္ခသည်ဥယျာဉ်ဟာအခုဆိုရင်9000လောက်ရှိသွားပြီလို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်ဒီကနေ့မှာပြီးခဲ့တဲ့ရက်ပိုင်းကလောက်တိုက်ပွဲတွေမပြင်းထန်တော့ပေမဲ့နှစ်ဖက်တင်းမာမှုတွေကအချိန်မရွေးတိုက်ပွဲပြန်ဖြစ်နိုင်တဲ့အနေအထားဖြစ်နေတာကြောင့်ဒုက္ခသည်တွေနေရပြန်ဖို့စိုးရိမ်နေကြတဲ့အကြောင်းစစ်ဘေးရှောင်ဒုက္ခသည်တချို့က VO ကိုပြောပါတယ်ဒီသတင်းပေးပို့ချက်ကိုတော့ကိုအောင်ကတင်ပြပေးမှာပါခင်ဗ
ျဒီလနိုဝင်ဘာ12ရက်ကစပြီးတကြောပြန်ဖြစ်လာတဲ့ညောင်လေးပင်ခရိုင်ထဲကတိုက်ပွဲတွေအကြောင်းစစ်ဘေးဒုက္ခသည်ဥယျာဉ်9000လောက်အထိရှိလာတယ်လို့ KNU ညောင်လေးပင်ခရိုင်တပ်မဟာ3နေမြေဘက်ကသတင်းထုတ်ပြန်ထားပါတယ်လက်ရှိလဲဒီအရေးအတွက်တိုက်မဲရှိနေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်မြို့ပေါ်ရောက်လာတဲ့စစ်ဘေးဒုက္ခသည်တွေအတွက်အစားအစာနဲ့နေထိုင်ရေးအတွက်ကူညီလှူဒန်းပေးသူတွေရှိပေမဲ့ကျေးရွာတွေဘက်မှာတော့အကူအညီတွေလိုအပ်နေတဲ့အကြောင်းစစ်ဘေးဒုက္ခသည်အကူအညီပေးရေးအဖွဲ့တစ်ခုရဲ့တာဝန်ခံက VOA ကိုအခုလိုပြောပါတယ်
ဟုတ်ပါတယ်ကွာကလည်း ready ဒီလိုပုံစံမျိုးပေါ့နော်ကြွားရီမှာလည်းနည်းနည်းကြီးစင်လာတဲ့နေရာတော့ကျန်တဲ့နောက်ဆက်ပြီးတော့ဖြစ်နေတဲ့အကြောင်းကြားတော့အဲ့ capacity တွေကလေပုံမှန်ကတော့ကဘယ်လိုလဲဆိုတော့တိုက်ပွဲချက်သွားတယ်ဆိုလို့ရှိရင်တော့စစ်ဆောင်နေရာတော့ဟိုကနေသွားတာပေါ့ဒါနဲ့အခုကရက်တလူလူရက်တလူလူဆိုတော့စစ်ဆောင်နေရာမပြန်တလူလူပြန်တလူလူအဲ့လိုဖြစ်တာပေါ့ဟုတ်အဲ့အရေးအတွက်တိုင်းပါပဲအကုန်ကြောင်းမှာရှိလို့ရှိနေတယ်ဟုတ်ပါဘူ
းရွှေချင်းကြောက်ကြီးညောင်လေးပင်တောင်ငူစတဲ့မြို့တွေမှာစေဘေးဒုက္ခသည်တွေအများပြားရှိနေပြီးတော့ဘုံကြီးကျောင်းတဲ့ခရီးရန်ဖះเจ้าတွေမှာအများဆုံးခိုလုံနေကြတာဖြစ်ပါတယ်ဒီအပိုင်းထဲမှာတိုက်ပွဲဖြစ်တာမကြားရပေမဲ့အပြည့်အဝမလုံခြုံသေးကြောင်းရွှေချင်းမြို့ကစစ်ဆောင်တအူးက VOA ကိုပြောပါတယ
်အခုအချိန်ကြီးတော့ဒီအဲ့ဒီသူတို့ရရတဲ့နေရာမှာပဲနေကြရဲသူတို့သူတို့ရရတဲ့ဒီဟိုသူတို့မှတ်ဆောင်ကြပါနော်ဒီမျိုးလည်းဘူးပြန်မရှိနေတော့ဘူးအဲ့လိုမျိုးရရှိတယ်ဒါနဲ့တော့သူတို့ကပြောနေကြမှုမရှိဘူးသူတို့ပြန်မပြန်ဘူးပေါ့နော်
ကြောက်ကြီးနဲ့ရွှေချင်မြို့နယ်တွေကကျေးရွာတချို့ကိုစစ်ကောင်စီတပ်ဖွဲ့တွေကဒီလ12ရက်နဲ့13ရက်နေ့တွေမှာလေကြောင်းကနေဇက်တိုက်ပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီး12ရက်နေ့တည်းရဲ့အထဲမှာတင်လေကြောင်းတိုက်ခိုက်မှု10ကြိမ်လောက်ရှိခဲ့တယ်လို့ KNU ကသတင်းထုတ်ပြန်ထားပါတယ်လေကြောင်းတိုက်ခိုက်မှုတွေကြောင့်ကျေးရွာပေါင်း25ခုကဒေသခံတွေထွက်ပြေးနေရပြီးတော့နေအိမ်3လုံးဓမာယုံ1လုံးဆေးရုံတစ်ခုပျက်စီးခဲ့တယ်လို့ပြောပါတယ်ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးနိုဝင်ဘာလ20ရက်နေ့ကတော့ရွှေချင်းကြောက်ကြီး6ခုတရားပေါက်ကွဲမှုနဲ့ပတ်သက်လို့သတင်းထုတ်ပြန်ထားပြီး PDF အမိခံအကြမ်းဖက်သမားတွေကမိုင်းခွဲပျက်စီးခဲ့တဲ့အကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုအောင်အောင်တင်ပြပေးခဲ့တာပါခင်ဗျာ